ူယောင်ဖြောက်ထားတဲ့ရက်ဝဲကင်းမုံနေရှိသလိုကြီးကအင်ကြီးကြီးကအုတ်ထုတ်တွေအပြည့်နဲ့လက်နက်ကင်စစ်သားတွေကမြို့ပေါ်မှာအထူးစစ်ဆင်ရေးရည်တစ်ခုကိုပြုလုပ်နေပါပြီ။နိုင်ငံတော်အတိုင်းအတာနဲ့လုပ်တဲ့သူတို့စစ်ဆင်ရေးရဲ့အဓိကပြတ်မှတ်ကတော့လက်နက်ကင်တော်လှန်ရေးသမားတွေမြို့ပေါ်ကိုတက်လာလို့မဟုတ်ပါဘူး။ယူဂျီတွေလိုက်ဖမ်းဖို့လည်းမဟုတ်ပါဘူး။ပန်းပန်တဲ့သူတွေကိုလိုက်ဖမ်းဖို့ပါ။ပန်းဆိုရင်နှင်းစီစပယ်တက်ခွဘာပန်းပန်ပန်ကိုလိုက်ဖမ်းတော့တာပါပဲ။သူအဖွဲနဲ့သူအပြိုင်ဆိုင်ဖမ်းကြတာမှပန်းပန်တဲ့သူတွေတင်မဟုတ်ပါဘူး။ညံနေနေပိုကောင်းတဲ့သူတွေကလူပိုဖမ်းမိအောင်ဈေးထိတ်ကနေပြီးတော့စောင့်ဖမ်းတော့တာပါပဲ။ဒီလိုနဲ့ဖျားပန်းကတ်မဲ့သူတွေလည်းမနေရ၊ပန်းသည်တွေလည်းမနေရ၊မိပိုင်ကစပယ်ပန်းရောင်းတဲ့ကလေးတွေလည်းဆိုးထိတ်ရနဲ့။နောက်နှစ်တေးနောက်နှစ်တေးဆိုရင်ဇွန်လ19ရက်နေ့ရောက်တိုင်းရက်ွက်ရုံးမှာအိမ်ကဖျားပန်းကြောက်တွေယူသွားပြီးတော့ဖျားပန်းဝယ်ခွင့်ထောက်ခံစာတောင်းရပါတော့မယ်ဖျားမှာပန်းသွားကတ်ချင်ရင်လဲအဲ့ဒီနေ့အဲ့ဒီရက်မှာဘာကြောင့်ဖျားမှာပန်းကတ်ချင်ရတလဲဆိုတာကိုအထက်ကိုအစင်စင်တင်ပြပြီးတော့ပါမစ်ယူဖို့လုပ်ရပါတော့မယ်ပန်းပန်ချင်ရင်ပန်းချစ်သူဖြစ်ကြောင်းတတ်သေးတကာရတွေနဲ့ကျမဟာပန်းပန်တဲ့သူဖြစ်ကြောင်းတင်ပြရမယ်ဂိမ်းမအိမ်မှာပန်းဆိုင်ခွင့်ပါမစ်ဆိုရင်လဲစိုက်ပျိုးရေးဌာနမှာတင်ပြဖို့လိုချင်လိုလာတော့မှာပါကဘာပေါ်မှာပန်းပန်ရင်ဥပဒေနဲ့ညှိတာမြန်မာနိုင်ငံတနိုင်ငံပဲရှိပါလိမ့်မယ်တတိုင်းတပြည်လုံးကဝိုင်းပြီးတော့ကြီးညိုခန်းနေကြတဲ့သူတွေဆိုတော့ပန်းပန်တာကသူတို့ကိုအကြီးညိုပြက်စီမှုပါတဲ့လမ်းပေါ်မှာတင်ပန်းပန်ရင်ဖမ်းတာမဟုတ်ပါဘူးလိုင်းပေါ်မှာပါပန်းပန်တာတွေ့ရင်အိမ်နိုင်ရာရောက်လာဖမ်းတော့တာပါပဲပန်းနေမကဘူး Happy Birthday လို့ရေးရင်လဲဖမ်းပါသေးတယ်ဂျက်ကအင်ကြီးအပြည့်စုံနေနဲ့တနတ်တွေတကားကလေရင်နေတဝီဝီရှိပေမဲ့ပန်းကြောက်တဲ့စိတ်ကိုတတ်တည်ပြနေတာကတော့အခုလိုပန်းပန်တဲ့သူတွေကိုလိုက်ဖမ်းတာကတတ်တည်ပါပဲအကြောင်းရင်းကသူတို့စိတ်ထဲမှာငယ်ကြောက်ဖြစ်နေတဲ့ပန်းချစ်သူအဖွားအိုတူကြောင်ပါပဲခေအဆက်ဆက်လက်နက်အားကိုပြီးတော့ဖိနှိပ်နေတဲ့ကာချုပ်တွေဗိုလ်ချုပ်တွေတက်လာတိုင်းကြောက်ရတဲ့အဖွားအိုတူပါမိန်ကလေးလိုသူ့ကိုခေါ်တဲ့ဟိုးရင်ကဗိုလ်ချုပ်မှုကြီးဆိုရင်လဲပန်းမြင်တိုင်းကြောက်ခဲရတာပါအမကြီးလိုအခုခေါ်တဲ့သူလဲခေါင်းပေါ်မှာပန်းနေဝေနေအောင်ပန်ထားတာမြင်ရင်ကြောက်နေရတာပါအာနာဆိုတာကိုခေအဆက်ဆက်ထင်ထားသလိုတတ်ပိုင်မဟုတ်တဲ့အကြောင်းတနက်ပြောင်းဝမှာမရှိပဲလူရုလက်ထဲမှာရှိတဲ့အကြောင်းလမ်းပြပေးခဲ့တဲ့အဖွားအိုပါအာနာရှင်နေလက်ထက်အဆက်ဆက်မလုတ်ခဲ့ရတဲ့လူတွေနဲ့စကားဝိုင်းနေဆွေးနွေးပွဲတွေလုပ်ပြီးတော့လူတွေရဲ့အခက်ခဲတွေကိုအထက်ကအုပ်ချုပ်တဲ့သူတွေသိအောင်ဖော်ထုတ်ပေးခဲ့တဲ့အဖွားအိုပါအာနာရှင်ခေအဆက်ဆက်နင်းပြကျွန်အဆင့်လို့တတ်မှတ်ခံခဲ့ရတဲ့ဝန်ထမ်းတွေရဲ့ဘဝကိုမြင့်တင်နိုင်ဖို့ကြိုးစားခဲ့တယ်လို့ပြိုပြတ်နေတဲ့ရဲလိုင်းကန်းတွေအထိသွားပြီးတော့အခုလူတွေကိုရိုက်နှက်ဖမ်းဆီးနေတဲ့ရဲတွေရဲ့နေထိုင်မှုအဆင့်ကိုမြင့်အောင်မှကြိုးစားပေးခဲ့ပါသေးတယ်။ဒီလိုပဲတပ်ကိုမြန်ပြုပြင်ပြောင်းလဲလို့ရမလားဆိုပြီးတော့ကဘာမှာလူစိုးမကြီးအဖြစ်ခံပြီးတော့တက်လုတ်ခဲ့သမျှမှားမှန်တိတိနဲ့နိုင်ငံတကာတရားရုံးမှာရင်ဆိုင်ကာကွယ်ရင်းခွေးမိကောက်ကိုကြည်တော့ဆွတ်ပြီးတော့ဖြောင်းလာမလားကြိုးစားခဲ့သူပါ။ဒါတွေဟာရေပေါ်အယုတ်ရေးသလိုပါပဲ။ကျေးဇူးတရားထက်အာနာကိုပဲမျက်လုံးနဲ့မြင်နေတဲ့သူတို့တွေအတွက်ပြုပြင်ပြောင်းလဲလို့မရပါဘူးခေဆက်ဆက်လုတ်ခဲ့တဲ့အတိုင်းအဲ့ဒီအဖွားအိုကိုထောင်ထဲထည့်ပြီးတော့ပုံမှမျိုးစုံတက်ဖမ်းတော့တာပါပဲလူကိုဖမ်းထားလို့ရပေမဲ့သူတို့တွေရဲ့စိတ်ထဲမှာဖြစ်ပေါ်နေတဲ့အဖွားအိုပေါ်အကြောက်တရားကတော့ဘယ်တော့မှဖျောက်ဖျက်လို့ရတော့မှာမဟုတ်ပါဘူးအဖွားအိုကိုချစ်တဲ့သူတွေလေးစားတဲ့ပြည်သူတွေကအဖွားအိုရဲ့မွေးနေ့ရောက်တိုင်းနှစ်စဉ်နှစ်တိုင်းဘလောက်ဖမ်းဖမ်းအလွမ်းတပိတ်ပန်းတပိတ်တွေရှိနေပါဦးမယ်ပန်းပန်လို့ဖမ်းရင်အဖွားအိုစီးနေကြဒေါက်ဖနက်တွေစီးပြီးတော့ဒေါက်ဖနက်တန်တွေလမ်းပေါ်မှာညံနေအောင်ပါပါဒေါက်ဖနက်တန်ကြားပြီးတော့ကြောက်လို့ဖမ်းပြန်ရင်လဲလေရီရှူးတန်တွေကြားရအောင်ပါပါဖနက်တန်တွေကြားလို့သွေးပြက်ပြီးလိုက်ဖမ်းပြန်ရင်လဲပဒီးတွေလေဘင်းမှာဆွဲကြအောင်ပါပါသပင်ပုံစံတွေပြောင်းကြပါလိမ့်မယ်အဖွားအိုအတွက်သစ်ပင်တွေစိုက်ကြပါလိမ့်မယ်ဒါပေမဲ့တိတ်မကြတော့ပါဘူးသူတို့တွေဒေါက်ဖနက်တန်တောင်ကြားရတော့မှာမဟုတ်ပါဘူးမတရားမှုကိုတွန်းလှန်ဖို့ပန်းနေပန်နေကြတဲ့သူရှိသလိုရှေ့တန်းမှာဂန်းနေကြိုင်ပြီးတော့တော်လှန်နေတဲ့သူတွေရဲ့ခြေလန်းကရှေ့ကိုတလန်းပြီးတလန်းလှမ်းလာလို့နေပါပြီ။သူမီးကနေမောင်းပြန်နေစုံလာနေပါပြီ။မောင်းပြန်ကနေလက်နဲ့ကြီးတွေပါရှိလာနေပါပြီ။အချိန်နဲ့အမျှရက်မနေပဲတလန်းချင်းတလန်းချင်းရှောက်လာလိုက်ကြတာတိတ်မဝေးတော့တဲ့အနာဂတ်မှာတနိုင်ငံလုံးဂန်းနေအစားပန်းနေပြန်ဝေလာပါတော့မယ်။အဲ့ဒီအခါကျရင်ဂျပန်မှာဖက်စစ်တွေရဲ့ဂူပိတ်မှန်ကိုလွမ်းသူပန်းခွေသွားမချကြတယ်လို့ပါပဲ ပန်းကြောက်တဲ့သူတွေအတွက်သူတို့တွေရဲ့လောက်ရက်တွေကြောင့်သူတို့တွေရဲ့သားစဉ်မြေဆက်တွေတောင်းပန်းကွေပန်းစည်းဆိုတာလာပို့ကြမှာမဟုတ်ဘူးဆိုတာကတော့အသေးချာပဲဆိုတာကိုပြောလိုက်ပါရစေခင်ဗျာ